မနေ့စနေနေ့ညနေပိုင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရာနစ်ချီရှိတဲ့ထိုင်းလူငယ်တွေဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပြီးထိုင်းစိုးရနှုတ်ထွက်ပေးဖို့နဲ့ပါလီမန်ကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးမလုပ်ဖို့တားမြစ်ထားတာကိုအခမ်းပြုလုပ်တဲ့ဒီဆန္ဒပြပွဲဟာ2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြီးမားဆုံးလမ်းပေါ်ဆန္ဒပြမှုလည်းဖြစ်ပါတယ်။ကျောင်းသားတွေကဥဆောင်ပြီးဘန်ကောက်မြို့ကဒီမိုကရေစီအထိမ်းအမှတ်အစအဦးနေမှာပြုလုပ်ခဲ့တဲ့အဲ့ဒီဆန္ဒပြပွဲကိုတက်ရောက်ခဲ့သူတွေကဝန်ကြီးချုပ်ပရာယုချောင်းချာအစိုးရပေါ်ဝေဖန်ပြောဆိုခဲ့ကြသလိုဆန္ဒပြပွဲကိုဥဆောင်ကျင်းပသူတွေကအချက်၃ချက်ကိုတောင်းဆိုခဲ့ကြပါတယ်။ပါလီမန်ကိုဖျက်သိမ်းပေးဖို့အစိုးရကိုဝေဖန်သူတွေကိုအနှောက်အယှက်ပေးတာတွေကိုရပ်ဆိုင်းပစ်ဖို့နဲ့အယက်သားအစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းစစ်ပွဲကြီးစင်းမှုနဲ့အတူဥပဒေသစ်တွေအောက်မှာလွတ်လပ်ခွင့်တွေရော်နယ်ကြဆင်းလာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ထိုင်းစစ်ပွဲကြီးကဆယ်ရာခိုင်နှုန်းအထိကြဆင်းမယ်လို့ခန့်မှန်းထားသလိုလက်မစက်တင်ဘာလမှာကြောင်းပြည့်ဆုံးမဲ့တက္ကသိုလ်ပွဲကတော်တော်များများအလုပ်လက်မဲ့ပြဿနာနဲ့ရင်ဆိုင်ကြရမယ်လို့ခန့်မှန်းထားပါတယ်ခင်ဗျ။